ကုလသမဂ္ဂကထုတ်ပြန်တဲ့ LDC ဖွံ့ဖြိုးမှုအနေဆုံးနိုင်ငံများဆင်းမှာမြန်မာနိုင်ငံဟာဆက်ပြီးပါဝင်နေစေပဲလို့ UNCTAD ကုလသမဂ္ဂကုံသွေးရင်းနဲ့ဖွံ့ဖြိုးညီလာခံကပြောကြားလိုက်ပါတယ် LDC ဆင်းမှာမြန်မာနိုင်ငံဆက်ပြီးဘာကြောင့်ပါဝင်နေရသလဲဆိုတာကိုမဲအင်ဂျင်နိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ ANDED အစီရင်ခံစာအရမြန်မာနိုင်ငံမှာလူတအူးကြဝင်ငွေနှဲပါတာလူသားရင်းမြစ်ဖွံ့ဖြိုးမှုညှဉ်းကိမ်းတွေဖြစ်တဲ့ကလေးသိဆုံးနှုန်းအာဟာရချိုးတဲ့မှုနှုန်းကလေးတငယ်ပညာသင်ကြားခွင့်နှုန်းစီးပွားရေးအန္တရာယ်ရှိမှုနှုန်းစတဲ့အခြေအနေတွေကြောင့် LDC ဖွံ့ဖြိုးမှုအနေဆုံးနိုင်ငံများစီးရင်မှာဆက်ပြီးရှိနေတာဖြစ်တယ်လို့ ANDED အကြီးတန်းအရာရှိတအူးဖြစ်သူ Eagle Boss ကရန်ကုန်မြို့မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသားပါတယ်အခုလိုမြန်မာနိုင်ငံအနေနဲ့ LDC စီးရင်မှာဆက်ပြီးရှိနေတာနဲ့ပတ်သက်လို့မြမစီးပွားရေးသူတေတီဥစိန်ထေကလည်းအခုလိုပြောပါဗျာ
ကျွန်တော်တို့ဒေတာအတွင်းမှာပဲမြန်မာနိုင်ငံဟာဒီတူးတောင်ကအနှိမ်ဆုံးကျွန်တော်တို့ရဲ့ငွေကနေငယ်တဲ့လော်လာအိုကမ္ဘောဒီးယားတော့ကျွန်တော်တို့မြင့်သွားပြီကျွန်တော်တို့ကဒေါ်လာလေး2000တောင်မပြည့်ချင်ဘူးဗျသူတို့နောက်ဆုံး14မှာပါပါတယ် ADB ထုတ်ပြန်တဲ့ထဲမှာဆိုတော့ဒီ Human Development Index ဒုသားအင်းမေဖွံ့ဖြိုးမှုညွှန်ကိန်းတွေညွှန်ကိန်းတွေမှာခုနတူးကြောင်ငွေပါတယ်နောက်တစ်ခုကဒီ electricity consumption ပါတယ်ဒီဘာမှနိုင်ငံမှာလည်းအမှ 33% ပဲလူတွေကလက်စစ်ဓာတ်အားကိုသုံးနိုင်နေတယ်ပြောတယ်အဲဒီလိုပဲနောက်တစ်ခါဟိုတန်ရှင်းတဲ့ရေပေါ့ဗျာနောက်နောက်တစ်ခါဒီကြမ်းမိုင်နဲ့ပတ်သက်တဲ့ညွန်ကိန်းတွေရှိတယ်နောက်ပညာရေးနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့နိုင်ငံကိန်းကနဲ့အခုဒီမှန်ကမရသေးဘူးနေလဲနေကြတော့ပဲမူလတန်းပညာရေးရှိုးဟိုအကြောင်းနေနိုင်တဲ့အချို့အကြောင်းထွက်သွားတာတွေအလေအနက်ထက်နဲ့စသည်ပေါ့ဗျာဒါပညာရေးနဲ့ပတ်သက်တဲ့ကြမ်းမိုင်လည်းအားလုံးသိကြတဲ့အတိုင်းပဲဒီအချက်လက်တွေနောက်တစ်ခါဒီကလေးသေးနှုန်းနော်ငါးနှစ်ယောက်ကလေးသေးနှုန်းအာရဒတ်ဒီကအများကြီးပေါ့ဗျာဆိုတော့ရှစ်ချက်ရှိတယ်ကျွန်တော်ပြောလို့ရှိရင် human development index ကလည်းအခုဒီနေတော့မတက်လာသေးဘူးတိုင်းပြည်ဝင်ငွေကိုယ်တိုင်ကနေနေပေါ့ဗျာအကြမ်းမင်းပြောလို့ရှိရင်ဗမာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ဒီနောက်ဆုံးကောက်တာနော်လူတရာမှာ30ယောက်ကအရန်ဆင်းရဲနေတယ်ဗမာပြည်ဟာဒီ LDC ထင်တန်းကနေပြီးမှတက်လာဖို့ဆိုတာလူသေးတယ်လို့အဲ့လိုအကြမ်းမင်းတို့ကဓာတ်ချက်တွေမှာတွက်ပြီးမှပြောတာပါ
မြန်မာနိုင်ငံဟာအာဏာရှင်ဗိုလ်ချုပ်နေဝင်ရဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်1989ခုနှစ်ခေတ်ကစပြီး LDC စီးရင်ဝင်ဖြစ်ခဲ့တယ်လို့လည်းဥစိန်ထေကပြောပါတယ
်ပြောချင်တာကတိုင်းပြည်စီးပွားရေးမှာစီးပွားရေးမူဝါဒစီးပွားရေး policy အမှားကိုဦးနေဝင်ကျင့်သုံးလိုက်တဲ့အခါမှာ10နှစ်လောက်ကြာတဲ့အခါကျတိုင်းပြည်ကနောက်ကိုဆုတ်လာတယ်ဆုတ်လာတဲ့အခါမှာတည်တာလာပြီ80လောက်အဲ့ဒီကနေခုနထပ်မှားတယ်ရကုနာ plan economy နဲ့အကုန်လုံးတိုင်းပြည်ချွတ်ချုံနေကြတဲ့အခါကျတော့89လက်ရောက်တဲ့အခါတော့တိုင်းပြည်ကသွားပြီဘယ်လိုပဲကြွေးတွေလည်းထူးလာပြီတိုင်းပြည်ရဲ့ production လည်းမရှိတော့ဘူးဆိုတဲ့အခါကျတော့အခြေအနေကမကောင်းတော့တဲ့အခါကျတော့ဒီ Europe ကဟာရီပါတယ် ADB ဝါဘန်ကဟာရီပါတယ်ဆိုတော့အဲ့ဒီအရာကြီးကကျွေး billion 4 billion လောက်တင်သွားတဲ့အခါမှာဒီရင်လာမဆလပါတီဥက္ကဋ္ဌဖြစ်တဲ့ဦးနေဝင်အတိုင်းပြည်ကိုတော့ဖြင့် LDC status ကိုငါတို့ join မယ်ပေါ့ဗျာရှောက်မယ်ပေါ့လေဆိုတော့ LDC status ကိုဝင်မယ်ဆိုရင်တော့အတိုင်းပြည်တို့တချို့အားလေးတွေကတက်တာကွန်လေးတွေရတယ်ပေါ့ဗျာ
မြန်မာနိုင်ငံအနေနဲ့ LDC စီးငါနေပယ်ဖြတ်ဖို့ဖြစ်နိုင်ခြေအလားအလာရှိပေမဲ့အချိန်တော့ယူရလိမ့်မယ်လို့ ANDED အရာရှိ Eagle Boss ကဆိုပါတယ်မြန်မာနိုင်ငံကို LDC ဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံစီးရင်ဝင်အဖြစ်သတ်မှတ်ခံထားရတာကနေပယ်ဖြတ်ဖို့အတွက်အထူးသဖြင့်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ကမ္ဘာ့ဘဏ်နဲ့ IMF တို့ရဲ့အကူအညီအပါအဝင်နိုင်ငံတကာအစိုးရတွေကကျွေးညီတွေကိုလျှော့ပေးခဲ့တာကြောင့်မြန်မာနိုင်ငံကတင်နေတဲ့အကျွေးဟောင်း American Dollar 6 Billion ကိုပြန်ဆက်နိုင်ခဲ့ဒါကြောင့် LDC စီးရင်ကနေပယ်ဖြတ်နိုင်ဖို့ပထမအဆင့်ကိုတန်လှမ်းနိုင်ခဲ့ပြီးဆက်လက်စ조사သွားမှာဖြစ်တယ်လို့လည်းသမရဦးသိန်းစိန်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂက1982ခုနှစ်မှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံအဖြစ်နိုင်ငံပေါင်း25နိုင်ငံကိုသတ်မှတ်ခဲ့ပြီးအဲ့ဒီနောက်ပိုင်းမှာ48နိုင်ငံအထိတိုးများလာခဲ့တာပါ။အခုလို LDC စီးရင်ဝင်အဖြစ်ကနေပယ်ဖျက်ခွင့်ရရှိဖို့အတွက်ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီကပြန်လည်သုံးသပ်ပြီးတော့သက်ဆိုင်ရာနိုင်ငံတွေအနေနဲ့သတ်မှတ်ချက်နဲ့ကိုက်ညီမှုရှိမရှိတွေ့ရှိချက်တွေကိုကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံရတာဖြစ်ပါတယ်ရှင်။